ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုန်းသွယ်ရေးဆောင်မှာမြန်မာကုန်ကားတွေရာနဲ့ချီပြီးပိတ်မိနေတာတပတ်လောက်ရှိနေပါပြီ။လမ်းတွေပိတ်လို့တရုတ်ပြည်ကပြန်မထွက်နိုင်တဲ့မြန်မာကုန်ကားတွေကလည်းအစီးနေရာကျော်လောက်ရှိနေတာပါ။ဒါကြောင့်ဒီကားတွေတရုတ်ပြည်က
မြန်မြန်ပြန်ထွက်နိုင်အောင်ပိတ်ထားတဲ့နယ်စပ်ဂိတ်တစ်ခုကိုမနေ့ကအတိပေးလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးလက်တလောအခြေအနေကိုကိုခင်မောင်စိုးမင်းကကြေညာပါပါရှင်။တရုတ်မြန်မာနယ်စပ်ဖြစ်တဲ့မူဆယ်မြို့ကနယ်စပ်ဂိတ်တစ်ခုမှာယင်ကျော်ပိတ်ဆို့နေတာကိုဖြေရှင်းဖို့အတွက်ပိတ်ထားတဲ့မန်ဝေးနယ်စပ်ဂိတ်ကို ယာယီဖွင့်ပေးသွားမယ်လို့တရုတ်ကုန်သမားအတင်းတာဝန်ရှိသူတွေကမြန်မာဘက်ကိုအတိပေးလိုက်ပါတယ်။မူဆယ်တရငါးမိုင်မှာရှိတဲ့နယ်စပ်ဂိတ်ငါးခုထဲကကျင်ဆန်းကျော့ဂိတ်တစ်ခုကိုပဲအသုံးပြုနေရလို့တရုတ်ဘက်ကသွားမဲ့မြန်မာကုန်ကားတွေရာနဲ့ချီပြီးပိတ်မိနေပါတယ်။တရုတ်ပြည်ကပြန်မထွက်နိုင်တဲ့ကုန်ကားကလည်း200ကျော်ရှိတာမို့ဒီကားတွေအမြန်ပြန်ထွက်နိုင်အောင်မန်ဝင်းဂိတ်ကိုတရုတ်ဘက် အထွက်ကားတွေအတွက်ပဲတည်တံ့ခွင့်ပြုသွားမယ်လို့ရေးသားထားကြောင်းမူဆယ်ကုံတယ်များအသင်းကဦးမင်းသိန်းကပြောပါတယ်
။ဒေါ်လာပေးရမယ့်ရက်ကတည်းကခြေကောင်းရမှာပိတ်နေတဲ့ကားအရှိ120ဖုန်ကြီးကိုတော့ရက်အသင်းမှာခြေကောင်းတွေကဗမာပြည်တော်ကိုကုံတင်လာတာကိုလူထုတ်ခွင့်ပြု။သူကပိတ်နေတဲ့ကားကိုခြေကောင်းအောင်လုပ်ပေးတာ။
တရုတ်ကုန်တဲ့အသင်းရဲ့ထုတ်ပြန်ချက်မှာရင်မောင်းနဲ့ရင်နှောက်လိုက်အလုံးယောဂအကအကွယ် PPE ဝတ်စုံဝေးရမယ်မြန်မာဘက်မူဆယ်105မိုင်ကာဝင်းတဲ့ရောက်တဲ့အထိမရမနာတောက်လျှောက်မောင်းနေရမယ်လို့စီကမ်းချက်တွေပါဝင်ပါတယ်တရုတ်နိုင်ငံကကိုဗစ်ရောဂါထိန်းချုပ်ဖို့ဆိုပြီးမူဆယ်105မိုင်ကမန်ဝိန်းနန်းတော်စင်ဖြူပန်ဆိုင်ဒီဂိတ်လေးခုကိုတရုတ်ဘက်က2020 AD လကတည်းကပိတ်ထားလိုက်တာပါလိုအပ်ရင်တော့အကန့်အသတ်နဲ့ယာယီဖွင့်ပေးလို့ရှိပါတယ်လက်ရှိမှာတော့ကျင်းစန်းကြော့ဂိတ်တခုကိုပဲကိုဗစ်ရောဂါစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်လုပ်ပြီးဖွင့်ပေးထားတာပါကျင်းစန်းကြော့ဂိတ်တခုပဲအသုံးပြုနေရလို့ရင်ကြောပိတ်ဆို့မှုတွေမကြာခဏဖြစ်လို့ရှိပါတယ်အခုလဲတရုတ်နယ်စပ်မှာမြန်မာကုန်ကားရာနဲ့ချီပြီးပိတ်မိနေတုံဖြစ်ပါတယ
်
အင်္ဂလိပ်မှာကြန့်ကြာတဲ့အတွက်ကုန်စည်သီးနှံတွေပျက်စီးပြီးတရုတ်ဘက်မှာဈေးကောင်းမရကြောင်းမြန်မာကုန်တွေတွေကပြောကြပါတယ်
ဒီတော့ဒီကံကြောက်တဲ့အစီအစဉ်ကတော့အရသာနေတယ်။ဒီရင်ဒီကျေးရရမယ်ဆိုရင်အကြောင်းပုံပန်ကောင်းမှန်းမလို့ပြောရတဲ့ပေါက်ဆဲကိုတိုးနေရတဲ့အနေအထားဖြစ်နေတော့ခါကြတော့ကုန်ဆောင်လွတ်လိုက်ဟိုအစည်းနံလွတ်လိုက်ဒီရတဲ့ရတဲ့ကဘလာမှလည်းမဝင်နိုင်ဘူးနော်
။မူဆယ်မန္တလေးကူတန်းရောင်းဝယ်နေတဲ့ကုန်တဲ့တူပြောသွားတာပါ။မူဆယ်105မိုင်ကုံသွေးရေးဂိတ်တွေပုံမှန်ပြန်ဖွင့်နိုင်ဖို့မြန်မာတရုတ်နိုင်ငံကနယ်စပ်ကုံသွေးရေးတာဝန်ရှိသူတွေမကြာသေးခင်ကဆွေးနွေးခဲ့တာပါဒါပေမဲ့တရုတ်ယူနန်ပြည်နယ်ထဲမှာကိုဗစ်ကူးစက်မှုတွေတကြောပြန်ဖြစ်လာတာကြောင့်အခြေအနေတည်ငြိမ်တဲ့အထိစောင့်ကြည့်အောင်မယ်လို့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်ခင်ဗျာ